တော်ရရှိမြတ်ခင်ဗျာ2004ခုနှစ်အတွက်အာဆီယံလှည့်ကြဥက္ကဋ္ဌနိုင်ငံအဖြစ်တာဝန်ယူဖို့အာဆီယံဖွဲ့ကိုပြီးခဲ့လကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့အာဆီယံနိုင်ငံကြီးဝင်ကြီးတွေရဲ့ထိပ်သီးစည်းဝေးမှာမြန်မာအစိုးရနိုင်ငံကြီးဝင်ကြီးကတရားဝင်လျှောက်ထားတင်ပြခဲ့တယ်လို့သိရပါတယ်။အာဆီယံနိုင်ငံတွေရဲ့ခေါင်းဆောင်တွေအနေနဲ့ဒီတင်ပြချက်ကိုအတိအပြုမဆုံးဖြတ်ခင်မြန်မာနိုင်ငံဟာအာဆီယံအနှံ့ကြဥက္ကဋ္ဌရာထူးအတွက်အဆင်သင့်ဖြစ်မဖြစ်ကိုလေ့လာစဉ်းစားသွားမယ်လို့လက်ရှိအာဆီယံအနှံ့ကြဥက္ကဋ္ဌနိုင်ငံဖြစ်တဲ့အင်ဒိုနီးရှားရဲ့နိုင်ငံကြီးဝင်ကြီးမာတီနာဒဗီကာဝါကသတင်းတောက်တွေကိုပြီးခဲ့တဲ့မေလ5ရက်နေ့ကထုတ်ဖော်ပြောကြားလိုက်ပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးယူရယ်ဆိုရင်မြန်မာနိုင်ငံမှာအာဆီယံထိပ်သီးညီလာခံကျင်းပနိုင်ဖို့ဖြစ်မဖြစ်ဆိုတာကိုလည်းလေ့လာဆန်းစစ်ဖို့လိုတယ်လို့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအလှည့်ကျတာဝန်ယူရတဲ့အာဆီယံဥက္ကဋ္ဌတာဝန်ကိုအာဆီယံနိုင်ငံတစ်နိုင်ငံကရယူဖို့ကြိုးပမ်းတာဟာပြဿနာမဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံလိုလူ့ခွင့်နဲ့ဒီမိုကရေစီရေးကိစ္စတွေကြောင့်နိုင်ငံတကာကဝိုင်းဝန်းအကျဉ်းခံထားရတဲ့နိုင်ငံတစ်နိုင်ငံကိုအာဆီယံအနှံ့ကျဥက္ကဋ္ဌတာဝန်ပေးဖို့ကိစ္စဟာအာဆီယံခေါင်းဆောင်တွေအတွက်အထူးစဉ်းစားရတဲ့ကိစ္စဖြစ်ပါတယ်။နောက်ထပ်အကြောင်းတစ်ချက်ကတော့နိုင်ငံတကာဖိအားပေးမှုဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ20ရက်နေ့ကအမေရိကန်နိုင်ငံရဲ့ဌာနသတင်းစာရှင်းလင်းပွဲမှာအာဆီယံဥက္ကဋ္ဌနေရာပဲဖြစ်စေအာဆီယံရဲ့ခေါင်းဆောင်မှုပိုင်းဘယ်နေရာမျိုးမှဆိုမြန်မာနိုင်ငံကရယူမယ်ဆိုရင်အမေရိကန်အနေနဲ့စိုးရိမ်တာတွေရှိပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူမတ်စ်တိုနာကပြောကြားခဲ့ပါတယ
်။
Mr. Tuna ကဘယ်ကောင်းဆောင်မှုပိုင်းဖြစ်ဖြစ်အမေရိကန်တွေနဲ့စိုးရိမ်ပူပန်ပါတယ်အကြောင်းရင်းကတော့မြန်မာနိုင်ငံကလူခွေရေးနဲ့ပတ်သက်လို့နာမည်ပြည့်စီးရင်ရှိနေတဲ့အတွက်ဖြစ်ပါတယ်လို့ပြောသွားတာပါ။အချိန်ထဲမှာလည်းပြီးခဲ့တဲ့ရက်ပိုင်းကအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံလူမှုအဖွဲ့စည်းရဲ့ညီလာခံကလည်းလူခွေရေးချိုးဖောက်မှုတွေကြောင့်မြန်မာကိုအာဆီယံဥက္ကဋ္ဌနေရာပေးရေးကိစ္စကိုဝိုင်းဝန်းကန့်ကွက်ထားပါတယ်။အာဆီယံနိုင်ငံတွေကလွှတ်တော်အမတ်တွေနဲ့ဖွဲ့ထားတဲ့မြန်မာရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ AIBMC ကလည်းပြီးခဲ့တဲ့ဘက်ကမြန်မာနိုင်ငံကိုအာဆီယံလှည့်ကျဥက္ကဋ္ဌရာထူးမပေးဖို့ပြီးခဲ့တဲ့ဘက်ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာအမှန်တကယ်ဒီမိုကရေစီပြုပြင်ကြောင်းလဲရတဲ့လူခွေချိုးဖောက်တာတွေရပ်တန့်မှုမရှိဘူးဆိုရင်အာဆီယံဥက္ကဋ္ဌနေရာကိုညှင်းဆို့ဖို့လဲလွှတ်တော်အမတ်တွေကအာဆီယံခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်။လူခွေရေးနဲ့ပတ်သက်လို့နိုင်ငံကမှဩစာကြီးတဲ့အမေရိကန်ခြေစိုက်လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကလည်းမြန်မာနိုင်ငံကိုဥက္ကဋ္ဌရာထူးမပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ HRW ရဲ့အာဆီယံရဲ့လက်ထောက်ညွှန်ကြားမှု Elimpia ဆန်က RFA ကိုပြောကြားရမှာမြန်မာကိုအာဆီယံဥက္ကဋ္ဌရာထူးပေးခဲ့ရင်အာဆီယံအဖွဲ့ဟာနိုင်ငံတကာမှာဟာသတစ်ခုလိုအစ်စ်နိတ်သိခါချလိုက်တာရောက်မယ်လို့သတိပေးပြောကြားပါတယ်
။ would really give credence to the sham elections that were held in Burma.
မြန်မာချင်းထောင်တွေထဲမှာနိုင်ငံရေးကျင်းသား2000ကျော်ထည့်ထားပြီးအတူရောင်ရွေးကောက်ပွဲကျင်းပပြီးတက်လာတဲ့အစိုးရကိုအာဆီယံဥက္ကဋ္ဌရာထူးနဲ့ဂုဏ်ပြုမယ်ဆိုရင်ဒေသတစ်ခုလုံးအတွက်စိတ်ပျက်စရာလှုပ်ရက်ကြီးတစ်ခုဖြစ်သွားပါလိမ့်မယ်။မြန်မာအစိုးရကိုဥက္ကဋ္ဌထားမယ်ဆိုရင်အာဆီယံအဖွဲ့ကိုနိုင်ငံတကာရေဝဲဖွဲ့စရာဟာသဖွဲ့ကြီးဖြစ်ဂုံတိုက်ခါကြဆင်းနေတော့ခွင့်ပြုရာရောက်မယ်ဆိုတဲ့အချက်ကိုအာဆီယံခေါင်းဆောင်တွေအနေနဲ့စဉ်းစားဆုံးဖြတ်ဖို့လိုပါတယ်လို့ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကို2014ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌရာထူးပေးဖို့ကိစ္စကိုအခုအင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့သမရဦးသိန်းစိန်ကအင်ဒိုနီးရှားသမရယူရိုနဲ့တွေ့ဆုံဆင်မှာလဲထုတ်ဖော်ပြောကြားတယ်လို့အင်ဒိုနီးရှားနိုင်ငံမှာထုတ်ဝေတဲ့ဂျကာတာပို့သတင်းကရေးပါတယ်။လေလာသူတွေရဲ့ဆိုရဦးသိန်းစိန်ခေါင်းဆောင်နဲ့မြန်မာစိုးရအတွက်အာဆီယံဥက္ကဋ္ဌနေရာယာယီကိစ္စမှာအပေါင်းလက္ခဏာဖြစ်မဲ့အခွင့်အရေးတစ်ခုလည်းရှိနေတယ်လို့ဆိုပါတယ်။ပထမတစ်ချက်ကတော့မြန်မာကိုအထူးကြံထားတဲ့ထိတွေ့ဆက်ဆံတာကပိုကောင်းမယ်လို့အာဆီယံနိုင်ငံများစုကလက်ခံထားတဲ့အချက်ဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်အဘိဆက်ကမြန်မာနဲ့ထိတွေ့ဆက်ဆံဖို့နည်းလမ်းကလွဲပြီးတခြားမရှိတဲ့အကြောင်းမြန်မာနိုင်ငံကိုအထူးကြံထားရင်မြန်မာပြည်သူတွေပဲပို့ပြီးဆိုးဝါးသားကိုရှိကြောင်းပြောကြားခဲ့ပါတယ်။နောက်တစ်ချက်ကတော့မြန်မာဆိုးဝါးတဲ့နဲ့ဦးသိန်းစိန်ဟာအရင်စစ်ဆိုးဝါးတဲ့သဘောထားပျော်ပြောင်းပြီးဆွေးနွေးဖြောင်းဖြားဖို့လွယ်မယ်လို့မျှော်လင့်ထားကြတဲ့အချက်ဖြစ်ပါတယ်။ဦးသိန်းစိန်ဟာဒီမိုကရေစီနဲ့လူခွင့်ပြဿနာတွေမှာအပြောင်းအလဲတွေလုပ်ပြီးဖြေရှင်းလာနိုင်မယ်လို့လည်းအာရှနိုင်ငံတချို့ကမျှော်လင့်စောင့်ကြည့်နေကြတယ်လို့လည်းထိုင်းနိုင်ငံတို့ဘန်ကောက်ပို့စင်းစာကမနေ့ကရေးသားဖော်ပြထားပါတယ်။လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့နိုင်ငံသားဝင်ကြီးမာတီနာဒလီကာဝါကတော့မကြခင်ရက်ပိုင်းမှာမြန်မာနိုင်ငံကိုလစ်လာရေးခီးထွက်မယ်လို့ပြောပါတယ်။သူ့အနေနဲ့မြန်မာနိုင်ငံခီးစင်မှာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့မျှော်လင့်ထားတယ်လို့ပြောပါတယ်။အမေရိကန်ဥရောပသမဂ္ဂနဲ့အာဆီယံနိုင်ငံတို့ကတော့မြန်မာနိုင်ငံကအပြောင်းလဲဆိုတဲ့ခြေလှမ်းဟာနိုင်ငံရေးကျင်းသားတွေလွတ်ပြေးဖို့အမျိုးသားပြန်လည်တည်မြဲရေးလှုပ်ဆောင်ဖို့ကိစ္စတွေဖြစ်တယ်လို့ထုတ်ဖော်ပြောကြားထားပါတယ်ခင်ဗျာ။